ချင်းပြည်နယ်ပလဲဝါမြို့နယ်မြောက်ပိုင်းမှာမနေ့ကတိုက်ပွဲဖြစ်ပွားပြီးတပ်မတော်သား73ဦးဖမ်းမိထားတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ AA ပြောခွင့်ရခိုင်သူခါကပြောပါတယ်မနေ့ကပလဲဝါဘက်မှာတိုက်ပွဲဖြစ်တာမရှိသလို AA ဘက်ကသတင်းမှားတွေထုတ်ပြန်နေတာဖြစ်တယ်လို့လည်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘူမူကြီးဝင်းစောဦးကပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကပြောပြပေးပါမယ်ရှင
်ရှင်းတယ်ပလဲဝါမျိုးကော်ရမရှောင်းအနောက်ဘက်တောင်တန်းမှာမနေ့ကတပ်မတော်နဲ့ AA ဖွဲ့တို့တိုက်ပွဲအပြင်းထန်ဖြစ်ပေါ်ခဲ့ပြီးအရာခံဘူတယောက်နဲ့ဘူတယောက်ပါဝင်တပ်မတော်သား73ဦးကိုဖမ်းဆီးထားတယ်လို့ AA ပြောခွင့်ရခိုင်သူခါကပြောပါတယ်
နိုဝင်ဘာလ16ရက်နေ့မှာပဲဒီပလဲဝါမြို့နယ်ဘကာဝါရွာရဲ့တောင်ဖက်ပေါ့နော်3ကီလိုမီတာခွဲအကျော်လောက်မှာရှိတယ်ဒီကာရမရှောင်းရဲ့ဒီအနောက်ဖက်ကတောင်တန်းမှာဒီကျွန်တော်တို့ရခိုင်တပ်တို့ရှိတဲ့နေရာကိုဒီထိုးစစ်ဆင်တိုက်ခိုက်လာတဲ့ဒီဗမာစစ်တပ်ရဲ့ဟိုတမ89လောက်ခံခမ313နဲ့နေပြီးတော့ကျွန်တော်တို့ဟိုအပြင်းထန်တိုက်ပွဲဖြစ်တာရှိတယ်ဟိုတိုက်ပွဲဖြစ်တာကတော့နေ့လေတနာ yı မှာစဖြစ်တာဗျ။နော်နေ့လေတနာ yı ကနေပြီးတော့ဟိုတနာ yı ခွဲလောက်ထိပေါ့နော်။အဲ့ဒီမှာတိုက်ပွဲပြင်းထန်ဖြစ်တယ်။ဟိုတနာ yı ခွဲလောက်မှာတော့တိုက်ပွဲရပ်သွားတာပေါ့နော်။အဲ့ဒီဟိုတိုက်ပွဲအတွင်းမှာရန်သူဘက်ကနေပြီးတော့ကိုးဦးကြဆုံးပြီးတော့ဒီလက်နက်ရှအညံ့ခံတာကတော့ဟိုစစ်သုံးဦးရှိတယ်ဗျ။အဲ့ဒီစစ်သုံးဦးထဲမှာအရာခံဘိုးတဦးရဲ့နောက်ဘိုးတဦးရဲ့ပေါ့နော်။အဲ့ဒီဟိုအရာရှိနှစ်ယောက်ပါတယ်။ဟိုပြီးလို့ရှိရင်ဟိုလက်နက်ဆစ်လေးလေးသိမ်းဆည်းရမိတယ်ဟိုနောက်ပြီးတော့ဒီခရမီကြောက်တွေစေသုံးဆောင်ပစ္စည်းတွေလည်းကျွန်တော်တို့ဒီအများပြသိမ်းဆည်းရမိတာရှိတယ်ဟိုအခုဒီကျွန်တော်တို့ဒီစစ်မြေပြင်ကဖမ်းဆီးရမိထားတယ်အဲ့ဒီစေသုံးပန်းစေသုံးဦးကိုတော့ဒီကျွန်တော်တို့ရခိုင်တပ်တို့ရဲ့ဒီစေသုံးပန်းဆိုင်ရာစီမင်းစည်းကမ်းဥပဒေတွေနောက်ဒီနိုင်ငံတကာစေသုံးပန်းဥပဒေတွေနဲ့အညီနော်ကျွန်တော်တို့ဒီကောင်းအောင်ပုံမှန်ပဲဆက်ပြီးတော့ထိန်းသိမ်းထားမှာဖြစ်တယ
်တမတော်ဘက်ကတော့မနေ့ကမြေပုံမြို့နယ်ရောရှောင်းဘက်မှာတိုက်ပွဲဖြစ်ပေါ်တာရှိပြီးပလောဝဘက်မှာတော့ဗာတိုက်ပွဲမှမရှိသလိုအဲအဖွဲ့ကတဒိမ်းမားတွေထုတ်ပြန်နေတာဖြစ်တယ်လို့အနောက်ပိုင်းတိုင်းစစ်ထံတချို့ပြောခွင့်ရဘုံမုံကြီးဝင်းစောဦးကပြောပါတယ
်။ဟောအဲ့ဒီထုတ်ပြန်ကြညာထုတ်ပြန်ကြတာမှားတယ်လို့လည်းကျွန်တော်ပြောကြတယ်။ဟောကိုယ်ရင်တော့အအောင်လို့သူပေါင်းစပ်ပေါင်းအကုန်လျှောက်ပြန်ထားတဲ့ဟာကြီး။အကျိုးမရှိဘူး။မနေ့ကတော့ဘလောက်ကမြောက်ချာမှာတိုက်ပွဲဖြစ်တာလည်းမရှိဘူး။ပန်းညာလည်းမရှိဘူး။အဲ့ဒါကိုပြောကြ။မနေ့ကဖြစ်တာကမနေ့ကဖြစ်တာကဟောလားမြေပေါ်မျိုးနယ်တွေကရေကြောင်းတရာဝင်းပြန်ပါပဲ။ဟောလားဥစ္စာကြီးရန်ဟိုသွားတဲ့အခါမှာဆဲပိုင်းနှလုံးဆဲကြရတာရှိတယ်။ကားနည်းထိတိုက်သွားတယ်ကားနည်းပြတ်သွားတယ်လူနယ်ဟာစစ်တီနယ်ရောက်တော့တောင်တရာရတယ်ဒါပဲရှိတယ
်အခုရပိုင်းတွင်းမှာပဲရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာနေပါတယ်မနေ့ကလည်းမြေပုံမျိုးနေရောရှောင်းနီးမှာလေရင်တွေနဲ့ပြစ်ခတ်နေတာရှိပြီးကြောက်တော်မျိုးနဲ့အပေါဝါကြီးရွာမှာတပ်မတော်စစ်ကြောင်းတစ်ခုမိုင်းဆွေးတိုက်ခိုက်ခံရတယ်လို့ဆိုပါတယ်ဒါပေမဲ့တပ်မတော်ဖက်ကအဲ့ဒီလိုတိုက်ခိုက်ခံရရှိမရှိကြောင်းအနောက်ပိုင်းတိုင်းစစ်ထောင်နဲ့ရှောင်းပြောခွင့်ရဘုံမုံကြီးဝင်းစောဦးကညင်းဆိုပါတယ်ဒီကနေ့မှလည်းဘူတီတောင်ဖက်မှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်သူတို့အနေနဲ့ကြောက်လန့်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်မြောက်ပိုင်းတိုက်ပွဲတွေမှာရဲသားတွေစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေတခြားဌာနဆိုင်ရာတွေကလည်းမကြာခဏဆူဆူလို့နှစ်ဖက်ဖန်စီစစ်စစ်တာကိုခံနေကြရပါတယ်။တပ်မတော်ဖက်ကလည်းလုံခြုံရေးရရဲသားတွေကိုဖန်စီစစ်စစ်တာတွေရှိနေသလိုရခိုင်လက်နက်ကင်အဖွဲ့ကလည်းစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေနဲ့လက်တော်အမတ်တအုပ်ကိုဖန်စီတာတွေလည်းလှုပ်ဆောင်နေပါတယ်။